ရခိုင်ပြည်နယ်ဘူးဒီတောင်မောင်တော်ဒေသတွေမှာညမထွက်ရအမိတ်ပုံမှန်144ကိုတက်တန်းထပ်တိုးလိုက်ပါတယ်။အခုလိုပုံမှန်144ကိုတက်တန်းတိုးထုတ်ပြန်ရတာဟာနယ်မြေတွင်းလုံခြုံရေးစိုးရိမ်နေရစေအခြေအနေနဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့ကိုအသက်အန္တရာယ်ရန်ရှာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ဘူးဒီတောင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ဒေသခံတွေအတွက်ပုံမှန်လုပ်ငန်းခွင်လုတ်ကင်မှုခရီးသွားလာမှုအတွက်အခက်အခဲရှိပေမဲ့အခုလိုလုံခြုံရေးအခြေအနေရပုံမှန်144ထုတ်ပြန်ထားတာကစိတ်ချရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတွေကပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသဘက်မှာနေဆက်လုံခြုံရေးနေကြားဆောင်တက်စကန်တချို့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနေမြေလုံခြုံရေးအရာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ပြီးစစ်စင်ရေးနေမြေဖြစ်သက်မှတ်ကတက်မတော်ကရဲတပ်ဖွဲ့နဲ့အတူလုံခြုံရေးယူထားတာဖြစ်ပါတယ်ဒီလိုမျိုးနေမြေလုံခြုံရေးအရာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ည9နာရီကနေမနက်6နာရီအစည9နာရီကနေမနက်9နာရီထိပြန်လည်လျှော့ပေါ်ထုတ်ပြန်ပေးခဲ့ပါတယ်ဒါပေမဲ့လို့ပုံမှန်144ကိုတော့လအလိုက်တက်တန်းစတိုက်တိုးလာခဲ့တာမှာပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေစလို့နောက်ထပ်2လတက်တန်းထပ်တိုးလိုက်ပါတယ်ဒါကတော့နေမြေတွင်ကြေးရွာတွေကအုပ်ချုပ်ရေးမှုတွေကိုအသက်အန္တရာယ်ရန်ရှာမှုတွေနဲ့အကြမ်းဖက်မှုတွေရှိနေစေဖြစ်တဲ့အတွက်နေမြေလုံခြုံရေးအရာညမထွက်ရအမိန့်ပုံမှန်144ကိုထပ်တိုးထုတ်ပြန်လိုက်တာဖြစ်တယ်လို့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ်
ဒီမှာလူကြုံရေးအခြေအနေကဒီမှာအမြင့်တဲ့လူအကျဉ်းဖက်မှုတွေကရှိနေတယ်အဲ့ဒီတွေကြောင့်လူကြုံကဒီမှာလန်တီယံမှာအရေးကြီးနေတဲ့အရှိဖြစ်နေတယ်အဲ့ဒီတွေကြောင့်ပုံမှန်တရားလေးတွေကိုထုတ်ပြန်လာတယ်ကျွန်တော်ရခိုင်တိုင်းရင်းသားတွေရဲ့ကြီးတော်ဒီမှာကျွန်တော်လူကြုံမျိုးချင်းပို့လို့နေတယ်တန်လီရော်တွေဝင်ပြီးတော့အကျဉ်းဖက်နေတယ်နောက်တော့ကျွန်တော်ရခိုင်တိုင်းရင်းသားတွေရွာတွေကိုဝင်မလာဘူးလို့ကျွန်တော်ပြောလို့မရဘူးအဲ့ဒီတွေကြောင့်ကျွန်တော်ရခိုင်တိုင်းသားရွာတွေကိုကျွန်တော်လုံးကြုံရေးကိုကျွန်တော်လေးလေးထားပြတဲ့နေလို့ကျွန်တော်မြင်ပါရတာ
ရခိုင်ပြည်နယ်အတွင်းအထူးသဖြင့်ဘူးသီးတောင်မောင်တော်ဒေသတွင်ကဒေသခံပြည်သူတွေအတွက်လုံခြုံရေးနဲ့နေမြေတည်ငြိမ်ရေးတရားဝင်စိုးမိုးရေးလုံခြုံရေးအစီအမံတွေကိုရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကစနစ်တကျထပ်တိုးဆောင်ရွက်ပေးဖို့နဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်လွှတ်တော်တွေမှာဆွေးနွေးဖို့လည်းရှိတယ်လို့ဘူးသီးတောင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ
်လုံခြုံရေးအရာကျွန်တော်တို့အခြေအနေတွေကစိုးရိမ်နေရတဲ့အခြေအနေဖြစ်လာတဲ့ဆိုတော့ကျွန်တော်တို့လာမယ့်လွှတ်တော်မှာတော့ကျွန်တော်တို့ဆွေးနွေးအဖို့တော့ချိလာနိုင်ပါတယ်ကိုယ်အနေနဲ့ဆိုရင်ကျွန်တော်တို့ဒီမှာရှိနေတဲ့လူကြီးတို့တက်ဖို့ဝင်နေအဲ့ဒါတက်မတော်သားတွေပေါ့နော်ကျွန်တော်တို့တရားဥပဒေစိုးမှုနယ်ကိုကျွန်တော်တို့လုပ်တဲ့နေလို့ကျွန်တော်မြင်ပါတယ်အဲ့ဒါကြီးရခိုင်ပြည်နယ်ဒီတော့ဘူးဒီတော့မုံတော့မှာရှိနေတဲ့ဗန်လီရော်တွေလည်းကျွန်တော်တို့နိုင်ငံတော်ရဲ့အချုပ်ချာအာဏာအောက်မှာရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံဆိုရကိုက်ပြည်ဖြစ်ချင်းတာကိုနားလည်ပြဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
အခုလိုရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသတွေဘက်မှာည9နာရီကနေမနက်9နာရီအထိညမထွက်ရအမိတ်144ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံပြည်သူတွေရဲ့စီးပွားရေးနဲ့နေစဉ်ဘဝပုံမှန်လုပ်ငန်းခွင်သွာလာလုပ်ကိုင်ရေးတွေမှာအခက်အခဲဖြစ်ပေမဲ့လို့နေမြေလုံခြုံရေးအတွက်အခုလိုလှုပ်ဆောင်လိုက်တဲ့အပေါ်ဒေသခံတွေကတော့ကြိုးဆိုပါတယ်ရခိုင်ဒေသခံတို့လည်းဖြစ်တဲ့ကိုစောစောထွန်းကတော့ဒေသတွင်းလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ပုံမှန်144ထုတ်ပြန်လိုက်တဲ့အခါကျတော့ဒီဒေသခံတွေရဲ့စီးပွားရေးနဲ့တခြားသောလူမှုရေးဘက်မှာတော့ထိကိမှုတော့ရှိတာပေါ့လေနော်ဒါပေမဲ့တဖက်ကကြည့်လို့ရှိရင်လည်းပဲလူဒီလုံခြုံရေးအခြေအနေအရာကတော့ကျွန်တော်တို့ကလည်းပဲဒါလိုအပ်တယ်လို့တော့မြင်နေပေါ့လေနော်ဘာလို့ဆိုတော့ဒီဒီအော်တိုဘာ9ရက်နေ့ကနေစပြီးတော့မှဒီနေ့အထိကိုအကျံပေးမားတွေကနေပြီးတော့မှဒီစူပူမုံကိုဖြစ်စေတဲ့ဒီကြည့်ရတော့အုပ်ချုပ်ရေးပိုင်းနဲ့ဆက်သက်တဲ့ဒီဘင်္ဂလီအတိုင်းဝိုင်းကပုဂ္ဂိုလ်တွေကိုဒီရန်ရှာတာတို့တည်ဆဲ့တာတို့ရှိတဲ့ခါကျတော့ဟိုဒါတော့ကျွန်တော်တို့အမြင်ဆိုလို့ရှိရင်တော့ဒါလုံးတဲ့ကိစ္စပေါ့နော်ဟိုလိုရတယ်လို့တော့မြင်ပါတယ်ခင်ဗျ
ပြီးခဲ့တဲ့နှစ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစလို့ဘူးသီးတောင်နဲ့မောင်နှောခရိုင်နယ်ကြားဆောင်ရဲစခန်းနဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးကနယ်မြေရှင်းလင်းရေးလုပ်တဲ့အချိန်မှာလူခွင့်ရေးချိုးပေါက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုပြီးကုလသမဂ္ဂဘက်ကတော့စုံစမ်းစစ်ဆေးအဖွဲ့ဆီလွတ်ဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပြည်နယ်တွင်းမှာအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာလို့လုံခြုံရေးစိုးရိမ်နေရစေအခြေအနေတွေကြောင့်ဒေသတွင်းမှာတော့အခုလိုပုံမှန်144ကိုထုတ်ပြန်ထားရစေအနေအထားဖြစ်ပါတယ်ရှင်